မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးမြင့်မားမှုဒေါ်လာဈေးထိုးကျမှုစတဲ့အခြေအနေတွေကြောင့်ပေါ့နော်စီးပွားရေးတွေမတည်ငြိမ်ဖြစ်လာပြီးတော့ပို့ကုန်လုပ်ငန်းတွေဆိုရင်ရက်ဆိုင်လူနီးမတဲ့အခြေအနေတွေပြီးခဲ့တဲ့လပိုင်းအတွင်းမှာဥသိမ်းစိန်အစိုးရတက်လာပြီးမရှိမနှောက်မှာပဲပေါ်ပေါက်ကြတာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီအခြေအနေတွေကိုကုစားဖို့ပေါ့လေစီးပွားရေးဝန်ကြီးအနေနဲ့ဘယ်လိုတွေများထိမ့်မဲ့ဆောင်ရွက်နေတယ်လဲဆိုတာသိပြသေးလားခင်ဗျာ
ကျွန်တော်တို့အခုဒီနေ့ကာလာတူပေါ့လေကာလာတူကျွန်တော်တို့ပို့ကုန်မှာရခိုင်နှစ်ကာလာတူတဆိုင်ကျွန်တော်တို့ဒီနေ့ပို့ကုန်များပါတယ်ခင်ဗျာအထူးသဖြင့်ဆန်နဲ့ပဲမျိုးတို့မှာကျွန်တော်တို့ရခိုင်နှစ်တများပါတယ်ပြီးတော့အန်ဒီဇီရဲ့လည်းခုဟာ800နဲ့850ပေါ့နော်850ကျရောက်လာတဲ့အတွက်ကြောင့်လည်းအဓိကတော့လုပ်ငန်းရှင်တွေပေါ့လေအဲ့ဒီပဲပို့တဲ့သူတွေပေါ့လေလုံးလုံးကန်လို့ရပါတယ
်လုံခဲ့တဲ့နှစ်20လောက်ခမာယွန်းခဲ့တဲ့စီးပွားရေးအခြေအနေတွေအထူးသဖြင့်ဒီလက်ဝကြီးအုပ်စီးပွားရေးစနစ်တွေကိုဆရာတို့ပြုပြင်ဖို့အတွက်ကြတော့အခုလုပ်ငန်းတွေစနေပြီလားခင်ဗျဘယ်လိုတွေများလုပ်သွားမယ်ဆိုတာလေးသိပြသေးလားခင်ဗျဟ
ိုကပါကျွန်တော်တို့ကတော့ခမာယွန်းနဲ့လို့တော့ပြောလို့တော့မရဘူးပေါ့လေဟုတ်တယ်မလားအဲတို့ကျွန်တော်တို့ဒီဘက်ပိုင်းမှာပေါ့လေကျွန်တော်တို့အခုအစိုးရတက်လာတဲ့6လပေါ့လေ6လပိုင်းမှာတော့ကျွန်တော်တို့ကမကဲ economy နဲ့ညီကျွန်တော်တို့ကအကုန်လုံးလုပ်ကင်ပြေးနေပါတယ်။လုပ်ကင်ပြေးနေတဲ့အတွက်လည်းလုပ်ငန်းရှိတွေလည်းအခုအခွန်အခတွေလည်းကျွန်တော်တို့ export test ပေါ့လေ။ဒါ800ခန်းလုံးလည်းသူတို့က6လပြင်လုပ်ခွင့်ပေးထားတယ်ဆိုသူလုပ်ခွင့်ကင်ခွင့်တွေရလာပါတယ
်။ရှေ့လျှောက်ပေါ့နော်စီးပွားရေးအလားအလာကဘယ်လိုများမှန်းဆပါလဲခင်ဗျာ
။စီးပွားရေးအလားအလာကတော့ကျွန်တော်တို့အခုကျွန်တော်စောစောကပြောသလိုပုံကုန်ပိုင်းမှာလည်းကျွန်တော်ပုံကုန်နေတက်ပါတယ်။သူသဖြင့်ဆန်းဆိုရင်အနည်းကဒီကာလာဒီမှာတန်ကြိမ်ဒီခုချိန်ဒီပေါ့လေကျွန်တော်တို့ဒီအေဗလာတရက်ကနေစပြီးတော့ပေါ့လေဒီနေ့ဒီပေါ့မိနစ်ကဆိုရင်ဒါဆန်းဆိုရင်တန်ချိန်တစ်သိန်းခွဲလောက်ဒီနေ့ဆို3သိန်းကျော်လောက်ပို့နိုင်တော့နော
်အဲ
လေဒါမိနစ်ကလည်းဒီနေ့ကများပြီးပို့နိုင်တဲ့နေတာရှိပါ
တပတ်ကလည်းအမေရိကန်နဲ့တကွာအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုကဆက်ရှိနေသေးဖြစ်တော့ကာပေါ့နော်ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုအပိုင်းမှာရောမျှော်မှန်းစရာရှိပါလားခင်ဗျာ
တို့ခုကတော့ကျွန်တော်တို့စီတဲ့အဓိကကတော့ဒီပါနိုင်ငံတွေကဒီလုပ်ငန်းရှင်တွေတော်တော်များများလာပြီးတော့အဆက်သွယ်ပြီးတော့ဆောင်ရွက်နေကြတာပါပဲ။မျှော်မှန်းလို့ရပါလေခင်ဗျာ
။ဒီပါဆိုတာပတ်ဝန်းကျင်နိုင်ငံတွေကိုပြောတာလားခင်ဗျာ။အာရှဒေသနိုင်ငံတွေပေါ့လေ
။အဲဟုတ်ကဲ့ပါခင်ဗျာ။အဓိကတော့ဂျပန်တို့ကိုရီးယားတို့ပါမှာပေါ့လေ။အာရှနိုင်ငံတွေရောနောက်နိုင်ငံတွေလည်းလာပါလေ။ဟုတ်ကဲ့။အားလုံးဆွေးနွေးပြီးတော့ဒီလိုစိတ်ဝင်စားနေတဲ့ပိုင်းတော့ရှိပါသေးတ
ယ်။မကြခင်ကာလမှာရောစီးပွားရေးနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအတွက်ထူးခြားမျှော်လင့်စရာမျိုးအစီအစဉ်မျိုးတွေရှိပါသလားခင်ဗျာ
။ကျွန်တော်တို့ခုစီးပွားရေးနဲ့ပတ်သက်တာတော့အခုကျွန်တော်တို့ကတော့အဓိကတော့ခုအခြေခံလူသားငယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ရှင်းရမှုစောချရေးတွေကျွန်တော်ဆောင်ရွက်နေကြတာကိုလည်းသိပါတယ်ဟုတ်တယ်။အဲ့ဒီအတွက်လည်းပဲဒါကျွန်တော်တို့အဓိကတော့လက်သမားတွေအတွက်ကျွန်တော်တို့ဒီကနေ့ price ပေးဖို့ဒီဆောင်ရွက်နေပြီဖြစ်ပါတယ်။တစ်ဖက်ကလည်းပဲဒါကျွန်တော်တို့လက်သမားတွေအတွက်မျိုးတွေကြည့်မယ်ရတဲ့ဒီညနေဆောင်ရပေးနေပါတယ်။ပေးနေတဲ့အတွက်အဓိကတော့ကျွန်တော်တို့ရဲ့ခြေခံဒူရနာတွေ၊သမားလူသားနာ900ခန်းလုံးလောက်ရှိတဲ့အတွက်ကြောင့်ဒီအတွက်လည်းပဲအဲ့သမားတွေအတွက်ဒါကျွန်တော်တို့ဒီသူပြီးကုန်နေရလည်းငွေချိပေးတယ်၊ဗန်နေရလည်းငွေချိပေးတယ်အတွက်ကြောင့်လည်းအချိန်လေးဒါပါပဲပြောပြောလေးကောင်းလာမယ်နေတာရှိပါတယ်။
နောက်တစ်ခုကဆရာတို့လည်းသိပြီပေါ့လေသမရအမိတ်နဲ့ပြီးခဲ့တဲ့ရက်ကပဲတားဆီးလိုက်တဲ့ဒီမြေဆုံစီတဲ့စီမံကိန်းရက်တက်လိုက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေစီးပွားရေးဝန်ကြီးတယောက်အနေနဲ့ထင်မြင်ချက်ဘယ်လိုရှိပါလဲခင်ဗျဒီစီမံကိန်းကဒေါ်လာ3ဘီလီယံကျော်လောက်ရင်းနှီးမြှုပ်နှံထားတာဆိုတော့
ဒါသမရကြီးလည်းပဲသမရကြီးရဲ့ဒီတဝန်လာလဲဒါတော်တော်လေးကိုဒါပြေပို့ပြီးဖြစ်ပါတယ်နော်ဒီအတွက်လည်းပဲဒါကျွန်တော်တို့အနေနဲ့ဒါသူသဖြင့်ပေါ့လေဒါအကောင်းဆုံးဖြစ်အောင်လုပ်တယ်လို့ကျွန်တော်ယူဆပါတယ
်စီးပွားရေးဝန်ကြီးဦးမြင့်ကိုကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျော်